ရုရှားနိုင်ငံသားတွေအရက်တောင်နှုံးဟာလွန်ခဲ့တဲ့10စုနှစ်အတွင်းထက်ဝက်ကျဆင်းသွားပြီးတော့အခုဆိုရင်ပြင်သစ်နဲ့ဂျာမနီလိုအနောက်နိုင်ငံတွေကလူတွေတောက်တဲ့နှုံးအောက်ရော့သွားပြီဆိုတာမကြသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှာတွေ့ရပါတယ်2003ခုနှစ်နဲ့2016ခုနှစ်အတွင်းရုရှားတွေအရက်တောင်နှုံးဟာ43ရာခိုင်နှုန်းရော့သွားတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လေ့လာချက်တစ်ခုကနေတွေ့ရတာပါအရက်ကြောင့်ဖြစ်လာတဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာကြီးမားတဲ့တက်ရောက်မှုတွေကိုရှော့ချရမှာရုရှားနိုင်ငံဟာတခြားနိုင်ငံတွေအတွက်တိတ်ကိုအားကောင်းတဲ့အောင်မြင်မှုနမူနာပါပဲလို့ WHO အစီရင်ခံစာမှာပြောထားပါတယ်။ဒီတွေ့ရှိချက်အရရုရှားနိုင်ငံဟာဗော့ဒကာအရက်ကိုအကြီးအကျယ်တောက်တဲ့နိုင်ငံဖြစ်တယ်ဆိုပြီးယူဆထားကြတာမှန်မှန်တော့ဘူးဆိုတာကိုတတ်သိပြတာပဲလို့အရက်တောက်တဲ့ရုရှားတွေကပြောပါတယ်။ဗော့ဒကာအရက်ကိုရုရှားရဲ့နိုင်ငံတော်အရက်ဖြစ်ယူဆထားကြတာနဲ့အမျှပွဲတိုင်းမှာအဓိကပါလိရှိပြီးရုရှားတွေအရက်တောက်တာနဲ့အရက်တောက်ရော့သွားအောင်အစိုးရကကြိုးပမ်းတာတွေဟာရုရှားသမိုင်းမှာဇလန်ဟောင်းတပုတ်ဖြစ်ပါတယ်။တန်နိုင်ရဆိုရင် Vladimir the Great ဟာဘီဟာအရက်တောက်တာကိုအားမပေးတဲ့အစ္စလမ်ဘာသာအစခရစ်ယာန်ဘာသာကိုရွေးချယ်ခဲ့တယ်လို့ဆိုပါတယ်ရှင်။